Uzbekistan Tamara Islam Karimova September 2 ရက်တောက်ကြန်နေ့မှာ ကွယ် လွန်သွားကြောင်းအစိုးရနဲ့ လွှတ်တော်က ပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ အသက် 88 နှစ်ရှိပြီဖြစ်တဲ့ Karimov ကိုသူ့မွေးထားနေဖြစ်တဲ့ Samarkand မြို့မှာ September 3 ရက်နေ့မှာ မြုပ်နှံတကြိုမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ Uzbekistan အစိုးရ ဘက်က တမရ ကွယ် လွန်ကြောင်း တရားဝင်မကြေညာသေးခင် တောက်ကြန်နေ့ အစောပိုင်းမှာပဲ Turkey ဝန်ကြီးချုပ်က သူ့ရဲ့ Cabinet ဖွဲ့ဝင်တွေနဲ့ ဆွေးနွေးပွဲရနေ ဝန်ထဲကြေခွဲရပါကြောင်း Uzbekistan အစိုးရနဲ့ ပြည်သူကိုရုတ်တံကနေပြောကြားခဲ့ပါတယ်။ Karimov ဟာအာဏာရှင်ဖြစ်နေတဲ့ နှစ်ပေါင်း 50 ကျော်နိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပြီး အတိုက်ခံတွေကိုဖိနှိပ်မှုတွေလုပ်ခဲ့တယ်လို့ သူ့အရရဆက်ခံမဲ့သူလည်းတခါမှမရွေးချယ်ခဲ့ပါဘူး။ Karimov တေဆုံးသွားခဲ့ပေမဲ့ Uzbekistan နိုင်ငံကအာဏာရှင်အစိုးရကတော့ပြောင်းလဲမဲ့ပုံမရှိပါဘူးလို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတောက်ကြနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။